American ship တောင်ပိုင်းဒေသမှာ Florence Hurricane မုန်တိုင်းတံကိုခံရဆဲဖြစ်ပြီးမြောက်ကိုလိုင်းနပ်ပြည်နယ်ထဲမှာတော့မုန်တိုင်းကြောင့်မိုးနဲ့တူရေကြီးတဲ့တံကိုခံရပါတယ်။ဒေသခံတွေရေကြီးတဲ့အန္တရာယ်သတိထားကြဖို့ရာသီဥတုသတိပေးချက်တွေကိုနားထောင်ကြဖို့နဲ့ဘေးလွတ်ရာရှောင်ခိုင်းတဲ့အခါမှာစိတ်ချတဲ့နေရာကိုရွှေ့ပြောင်းကြဖို့အတွက်မြောက်ကိုလိုင်းနပ်ပြည်နယ်အုပ်ချုပ်ရေးမှူး Ray Cooper ကတင်းငွေတွေနဲ့သတင်းစာရှင်းလင်းပွဲမှာထပ်ပြီးသတိပေးပါတယ်။ဒါပြင်ရေရှမ်းနေတဲ့လမ်းတွေမှာရေကလက်မအနှဲငယ်ပဲရှိကြတော့ကားတွေမျောသွားနိုင်တဲ့အန္တရာယ်ရှိနေတာမို့အဲ့ဒီလမ်းတွေပေါ်ကားဖြတ်မမောင်းကြဖို့လည်းတိုက်တွန်းပါတယ်။ Florence Hurricane မုန်တိုင်းဟာ Atlantic သမုဒ္ဒရာအလယ်ပိုင်းကိုဥတီပြီးတဖြည်းဖြည်းရွေ့ရှမ်းနေတာဖြစ်ပါတယ်။အခုကမှလေဖိအားနဲ့ရဝန်းအဖြစ်ရှိနေပေမဲ့ American ပြည်သူအရှိတောင်ပိုင်းတချို့ဒေသတွေမှာတော့မိုးရေအချိန်လက်မအတော်များများအထိရွာသွန်းနိုင်တယ်လို့သတိပေးချက်တွေထုတ်ပြန်ထားပါတယ်။အခုချိန်ထိဒီမုန်တိုင်းကြောင့်သေဆုံးသွားသူ14ဦးနဲ့မနည်းရှိနေပါပြီ။တချို့မြို့တွေဟာရေကြီးတဲ့ဒဏ်ကြောင့်ဆက်သွယ်လုံးဝပြတ်တောင်နေပါတယ်။အဝေးပြေးလမ်းမကြီးတွေရေလွှမ်းနေပြီးနေအိမ်ပေါင်း9သိန်းကျော်ညှက်ဆင်ပြီးမရပဲဖြစ်နေပါတယ်။မြောက်ကိုလိုင်းနပ်ပြည်နယ်တွင်းကနေရာအတော်များများကို၄စနမောင်းအနေနဲ့သတိပေးချက်တွေထုတ်ပြန်ထားပါတယ်။မြောက်ကိုလိုင်းနပ်ပြည်နယ်ရဲ့မုန်တိုင်းတံအပြင်းထန်ဆုံးခံရတဲ့မြို့က New Bern မြို့ပါ။လက်ရှိမှာလေတိုက်နှုန်းတစ်နာရီ34မိုင်လောက်ရှိပြီးမိုးရေချိန်15လက်မကနေလက်မ20ထိရွာသွန်းနေတာဖြစ်ပါတယ်။မြေရေအတော်နဲ့ကျဖို့မရှိတဲ့အတွက်ရေကြီးရေရှမ်းမှုအန္တရာယ်ရဲ့အတော်ကြဆက်ရှိနေဖို့ဆက်ရှိနေမှာဖြစ်ပါတယ်။အခုချိန်ထိ Florence မုန်တိုင်းဟာအသက်အန္တရာယ်ချိန်ချောက်မှုရှိတဲ့မုန်တိုင်းဖြစ်ရှိနေသေးတယ်လို့မိုးလေဝသပညာရှင်တွေကသတိပေးနေပါတယ်။